ဂျမိုင်းဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ညချိန်မှာထုတ်ပြန်တဲ့စီရင်အရလွန်ခဲ့တဲ့24နာရီအတွင်းတက်ကွဲဆက်တက်မှုပေါင်း 14,822 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက 86 ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်ပြည်ဝင်ထုတ်ပြန်ချက်အရကိုဗစ် -19 ရောဂါကြောင့်သေဆုံးသူ100အောက်ရောကျလာတာရဲ့တော်ရှိလာပါပြီ။ဂျမိုင်းလူသားတွေနဲ့ပြဟိတကူညီသူတွေကတော့ကိုဗစ်တတိယလှိုင်းတွင်မှန်တကယ်သေဆုံးသူအကြီးအကျယ်ဟာတရားဝင်ထုတ်ပြန်တာတဲ့ပူများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်းဒေသိန်း 36,000 ကျော်၊ဆေးရုံဆင်းသူ 38,500 ကျော်နဲ့သေဆုံးသူပေါင်းက 16,693 ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံအရှေ့တောင်အရှေ့ဆန်နိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအကြီးအကျယ်ရစက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအကြီးအကျယ်မှာတော့အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သရုတ်တအများဆုံးနိုင်ငံဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဆိုပြီးပုဂ္ဂလိကကျောင်းတွေနဲ့ဘုန်းတော်ကြီးတွေပညာရေးကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေအားလုံးကိုစက်တင်ဘာ13ရက်နေ့ကနေ24ရက်နေ့အထိတရိန်နပတ်ကြာဆက်ပြီးပိတ်ထားမယ်အကြောင်းလည်းစစ်ကောင်စီကကြေညာထားပါတယ်။မလိုပါပဲအင်ဂျင်မထွက် Stay at Home ညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ်။